ပဆိုင်မှုတွင်ငင်းပွားနေတဲ့ရှစ်တရုတ်ပင်လယ်ပြင်တွင်ဂျပန်နိုင်ငံကတိုက်လေယာဉ်တွေဆီလွတ်ခဲ့တဲ့နောက်တရုတ်နိုင်ငံကအရေးပေါ်တက်လှမ်းထားကြောင်းပြောဆိုလိုက်ပါတယ်ခြေတင်ဖြစ်နေရတဲ့ကျွန်းစုတွေရှိရာနီးတရုတ်နိုင်ငံကရေချောင်းဆန်ရထောက်လှမ်းရေးလေယာဉ်တစ်စင်းပြန်တန်းနေတာကိုသိရတဲ့အတွက် F-15 တိုက်လေယာဉ်တွေဆီလွတ်ခဲ့တာလို့ဂျပန်နိုင်ငံကသတင်းတွေကဖော်ပြခဲ့ကြတာပါဂျပန်နိုင်ငံကတိုက်လေယာဉ်တွေဆီလွတ်ဖို့ဆုံးဖြတ်ခဲ့တဲ့အပေါ်မှာတော့တရုတ်နိုင်ငံကအနီးကပ်စောင့်ကြည့်သွားမှာဖြစ်တဲ့အကြောင်းကိုအင်္ဂါနေ့မှာပဲတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရအမျိုးသမီးဟွာချွန်ရင်းကသတင်းတောက်တွေကိုပြောခဲ့ပါတယ်တရုတ်နိုင်ငံရဲ့ထောက်လှမ်းရေးလေယာဉ်ကတော့လုံယိုးလို့စင်ကင်းထောက်တာဖြစ်တယ်လို့လည်းပြောဆိုသွားတာပါဂျပန်နိုင်ငံကာဝေးဝန်ကြီးဌာနတာဝန်ရှိသူတွေကတော့တရုတ်နိုင်ငံရဲ့ပင်လယ်ပြင်ဆန်ရစောင့်ချက်ကြီးရှိရေးဌာနကဝိုင်းစနစ်အမျိုးအစားလေယာဉ်ကိုအငင်းပွားနေတဲ့ကျွန်းစုတွေရဲ့မြောက်ဘက်မိုင်60လောက်မှာတွေ့ရတယ်လို့ပြောပါတယ်ဒါပေမဲ့လည်းဂျပန်နိုင်ငံကတိုက်လေယာဉ်တွေဆီလွတ်နေချိန်မှာပဲတရုတ်ထောက်လှမ်းရေးလေယာဉ်ဒေသရင်းကပြန်ထွက်သွားခဲ့တယ်လို့ပြောပါတယ်ဂျပန်နိုင်ငံကဆန်ကေကူလို့ခေါ်ပြီးတရုတ်နိုင်ငံကဒါယာအိုယူလို့ခေါ်တဲ့ကျွန်းတွေပိုင်ဆိုင်မှုအငင်းပွားနေတဲ့အတွက်လည်းတရုတ်နဲ့ဂျပန်နိုင်ငံကြားတင်းမာမှုတွေကြီးထွားလာနေတာဖြစ်ပါတယ်